This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြီးတော့မှခင်ဝင်ပြီးကိုစိတ်နှပြချမ်းမှချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့2024ခုနှစ်အော်တိုဘာလ4ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာကုချန်အစပြီး2024ခုနှစ်အော်တိုဘာလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရီသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရီသတင်းကတော့တောင်ကုန်းမြို့နယ်ကင်းတောင်ရွာကိုစစ်ကောင်စီကဘုံကျဲတိုက်ခတ်တဲ့အတွက်ကလေးငယ်ပါဝင်အရသာ၄ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကင်းတောင်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်တဲ့အတွက်ကလေးငယ်2ဦးပါဝင်အရသာ၄ဦးသေဆုံးပြီးဒဏ်ရာသွားသူတွေလည်းရှိတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဒီကနေ့အော်တိုဘားလ4ရက်မနက်2:15မိနစ်ခန့်အချိန်မှာအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲ Jet Fighter နဲ့ဘုံအုံလုံးကျဲချခဲ့တာလို့ဆိုပါတယ်။စစ်ကောင်စီရဲ့ဘုံကျဲတိုက်ခတ်မှုကြောင့်အိမ်ထဲမှာအိတ်နေတဲ့အသက်10နှစ်အရွယ်ကလေးငယ်ပါဝင်ဒေသခံ4ဦးသေဆုံးပြီး10ဦးကျော်ဒဏ်ရာရသွားတယ်လို့ဒေသခံအချို့ကပြောပါတယ်စစ်ကောင်စီကကျဲချတဲ့ဘုံသုံးလုံးဟာကင်းတောင်ရွာထဲကြားရောက်ပုတ်ခွဲတာကြောင့်အိမ်10လုံးပျက်စီးပြီးဦးလာတင်80နှစ်တော်မြည်68နှစ်ဇင်ဟင်းကို10နှစ်နဲ့တော်မြည်ကြီး84နှစ်တို့သေဆုံးခဲ့တယ်လို့ Western News ကဖော်ပြပါတယ်တိုက်ပွဲတွေတကြောပြန်ဖြစ်လာပြီးတဲ့နောက်ပိုင်းတောင်ကုန်းမြို့နီးတစ်ဝိုက်စစ်ကောင်စီနဲ့အေအေတို့မကြာခဏတိုက်ပွဲဖြစ်နေရမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်တာဘုံးကျဲတိုက်ခတ်တာတွေကြောင့်အရက်သား15ဦးထပ်မင်းနဲ့သေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်း20ကျော်အထိရှိလာတယ်လို့သိရပါတယ်ဂျမတ်စစ်ကောင်စီဟာဒီကနေ့အော်တိုဘားလ4ရက်နေ့မနက်စောပိုင်းမှာတောင်ကုန်းမြို့ကိုလေကြောင်းကနေဘုံးကျဲခဲ့တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကိုလည်းဘုံးကျဲခဲ့တာကြောင့်လာရှုမြို့ကအရက်သားပြည်သူတို့ဒဏ်ရာရရှိခဲ့ပြီးတရုတ်ဘုံကျောင်းအပေါ်ဝင်အဆောက်အအုံများစွာပျက်စီးခဲ့ရပါတယ်ခင်ဗျာခုတကမြိုင်မြို့နယ်တွင်းမပြူရွာကထွက်လာတဲ့စစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခတ်ရာခဲယမ်းတွေသိမ်းဆီးရရှိတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။မကွေးတိုင်းမြိုင်မြို့နယ်တွင်းမပြူစောတိကြီးရွာကထွက်လာတဲ့ကျမ်းပတ်စစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခတ်ခဲ့ရမှာခဲယမ်းတွေသိမ်းဆီးရရှိခဲ့တာကြောင့်စစ်တပ်ဘက်ကထိခိုက်သေးဆုံးမှုရှိနိုင်တယ်လို့တော်လိုင်းအင်အားစုတွေကပြောပါတယ်။မနေ့ကအော်တိုဘားလ3ရက်မနက်6နာရီဝန်းကျင်ကမြိုင်မြို့နယ်တွင်းမပြူစောတိကြီးရွာကနေအင်အား100ခန့်နဲ့အိုရင်ကြီးရွာဘက်စစ်ကြောင်းထိုးလာတဲ့ကျမ်းပတ်စစ်သားတွေကိုအိုရင်ကျေးရွာနီးမှာအသင်ထောင်ထားတဲ့မိုင်းအကြီး3ပွင့်နဲ့ဖောက်ခွဲတိုက်ခတ်ခဲ့ရာစစ်သားများပြားထိခိုက်သေးဆုံးပြီးတွင်းမပြူရွာဘက်ကိုထန်းစင်တွေနဲ့ဆုတ်ခွာထွက်ပြေးသွားတယ်လို့ဆိုပါတယ်။မိုင်းဆွဲတိုက်ခတ်ခဲ့တဲ့နေရာကိုတော်လိုင်းအင်အားစုတွေနေမြေရှင်းလင်းချိန်မှာအကြမ်းဖက်စစ်သားတွေ3နဲ့ G3G 60ကျောက်တောင် G3G ပေါက်တစ်ခုနဲ့အုတ်ထုပ်တစ်လုံးကိုတင်းစီရရှိခဲ့တယ်လို့သိရပါတယ်။ဒီတိုက်ခတ်မှုကို A+ အညာမြေစစ်စင်အင်အားစုအလင်းနှံပျောက်ကြားတပ်ဖွဲ့ Phoenix People Defense Force PNDF Germany Drone Force မူရလင်းတန်းUAV Fighter, NVP Revolution Force, အောင်ကျော်ထေးပျောက်ကြားတပ်ဖွဲ့နဲ့ Scorpion People Defense Force တို့ကပူးပေါင်းတိုက်ခိုက်ခဲ့တာလို့သိရပါတယ်ခင်ဗျာ။ခုဆက်လက်ပြီးတော့အကြမ်းဖက်စစ်တပ်ကလာရှုမြို့ကိုနိုင်ရီပိုင်းတွင်၄ချိန်ပုံကျဲခဲ့ရမှာတရုတ်ဘုံကျောင်းပါဝင်အဆောက်အအုံများစွာပျက်စီးခဲ့ရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။အကြမ်းဖက်စစ်ကောင်စီဟာဒီကနေ့မနက်စောပိုင်းမှာတိုက်လေယာဉ်တွေနဲ့လာရှုမြို့ကို၄ချိန်တိုင်တိုင်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်တရုတ်ဘုံကျောင်းပါဝင်အဆောက်အအုံများစွာပျက်စီးခဲ့ပြီးအရသာပြည်သူတို့တန်းရသွားတယ်လို့ MNDAA နဲ့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ထိန်းချုပ်ထားတဲ့လာရှုမျိုးကိုဒီနေ့အော်တိုဘားလ4ရက်မနက်2:10မိနစ်၊4:08မိနစ်၊9:14မိနစ်၊9:19မိနစ်တို့မှာလေကြောင်းကနေတိုက်ခိုက်တာလို့ဆိုပါတယ်။ အချမ်းမတ်စစ်တပ်ကဂျက်ဖိုက်တာ40နဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးပေါက်ကွဲအပြင်းထန်တဲ့ပေါင်900ပုံးတွေကိုလူနေရက်ကွက်ထဲကျဲချခဲ့တာလို့လာရှုံမျိုးပြန်လည်ထူထောင်ရေးဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်လာရှုံမျိုးရက်ကွက်9မှာရှိတဲ့တရုတ်ပုံချောင်းပျက်စီးခဲ့ရပြီးနေအိမ်အဆောက်အုံတွေပျက်စီးခဲ့ရတဲ့အပြင်အရသာပြည်သူတို့ထံရောက်သွားတယ်လို့လာရှုံမျိုးပြန်လည်ထူထောင်ရေးဖွဲ့ကအသိပေးထားပါတယ်လာရှုံမြို့တွေမှာအင်တာနက်လိုင်းနဲ့ဖုန်းလိုင်းတွေဖြတ်တောက်ပြီးနောက်နှစ်ရက်အကြာမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေထပ်မံလှုပ်လာတာလို့သိရပါတယ်။အခုလိုစစ်ကောင်စီရဲ့ရက်စက်ရုံမှာတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေထိခိုက်နစ်နာနေရတယ်လို့လည်းဆိုပါတယ်။စစ်ရေးကာလအပြီးပြည်လဲထူထောင်ရေးလုပ်ငန်းတွေနဲ့ပုံမှန်လက်ပတ်နိုင်ဖို့ကြိုးစားနေတဲ့လာရှုံမြို့ကိုတိုက်ခိုက်နေတာဟာစစ်ကောင်စီရဲ့အဖြတ်သဘောဆောင်တဲ့ရုံမှမှုများစွာတွေကတခုလို့လာရှုံမြို့ပြည်လဲထူထောင်ရေးဖွဲ့ကဝေဖန်ထားပါတယ်။စစ်ကောင်စီရဲ့တိုက်ခိုက်မှုတွေကနှစ်ကြိမ်ဟာအမှတ်9ရက်ကမှရှိတဲ့ကွန်ရင်ဖျားချောင်းကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးကျန်2ကြိမ်ကအမှတ်10ရက်ကမပြီးဆုံးသေးတဲ့အဆောင်ကိုတိုက်ခိုက်ခဲ့တာဖြစ်ကာရသာတူးတန်းရသွားတယ်လို့ MNDAA ကအသိပေးပါတယ်စစ်ကောင်စီဟာဩဂုတ်လ30ရက်နေ့ကနေစက်တင်ဘာလ30ရက်ထိတလအတွင်းလာရှုမြို့ကိုလေကြောင်းတိုက်ခိုက်မှု10ကြိမ်နဲ့မနေ့ပြုလုပ်ခဲ့ရမှာမြို့ပေါ်ရက်ကတွေက3ဦးအပါအဝင်တမျိုးနယ်လုံးတိုက်တာနဲ့ဆိုရင်ရသာ9ဦးသေဆုံးက50ကျော်တန်းရရခဲ့တဲ့အပြင်အထက်မြင့်အဆောင်ဦးတွေနဲ့နေအိမ်တွေများစွာပျက်စီးခဲ့ရပါတယ်ခုလိုစစ်ကောင်စီတပ်ကတိုက်ခိုက်နေတာတွေကို MNDA အနေနဲ့ပြန်လည်တုံ့ပြန်သင့်ပြီလို့လာရှုဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ။ကိုရကတင်ဆက်ပေးမှာကတော့ပူတလင်းနဲ့ကုတော်တိုက်ပွဲမှာထွက်ပြေးသွားတဲ့စစ်သားတအုပ်ကိုဖမ်းဆီးရမိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းပူတလင်းမြို့နယ်ကုတော်တိုက်ပွဲမှာထွက်ပြေးသွားတဲ့စစ်သားတအုပ်ကိုဖမ်းဆီးရမိတယ်လို့တော်လန်ရေးသတင်းရှင်းပြတွေကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်33ဦးသေဆုံးပြီး43ဦးအရှင်ဖမ်းဆီးနိုင်ခဲ့တဲ့ကုရော်တိုက်ပွဲကနေထွက်ပြေးသွားတဲ့စစ်သားတအုပ်ကိုအရှင်ဖမ်းဆီးရမိတာလို့ဆိုပါတယ်။အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်ကိုမနေ့ကအော်တိုဘာလ2ရက်မှာဖမ်းမိတာဖြစ်ပြီးဖမ်းဆီးရမိချိန်မှာဆေးချောင်ကြောင်နေတယ်လို့လည်းတော်လိုင်းသတင်းရှင်းမြစ်တွေကပြောပါတယ်။စိတ်ပုံမှန်မဟုတ်ဘဲအယူတယောက်လို့ရှောက်သွားနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ကိုဖမ်းဆီးရမိချိန်မှာတနက်နဲ့ဆက်ဆက်ပစ္စည်းတွေမပါဘူးလို့သိရပါတယ်။ဘူတလင်မြို့နယ်ကုရော်ရွာရဲကင်းစခန်းကနေဘူတလင်ဘက်ပြန်လာတဲ့ခမရ106တပ်ကဗိုလ်မှူးကျော်တင်ဦးဆောင်တဲ့ခမရ106ခမရ309ခမရ16ခလာရ229စတဲ့တပ်တွေကပူးပေါင်းအင်အား85ဦးပါစစ်ကြောင်းကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့ပူးပေါင်းတပ်ဖွဲ့တွေကစက်တင်ဘာလ30ရက်မှာစီပါရွာနီးကနေစောင့်ကြိုတိုက်ခတ်ခဲ့ရာစစ်တပ်ဘက်က33ဦးသေဆုံးပြီးဗိုလ်ကြီး2ဦးပါဝင်စစ်တုံးဘက်43ဦးကိုလက်နက်ခဲယမ်းတွေနဲ့အတူဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်9ဦးထပ်မံထွက်ပြေးသွားခဲ့ရမှာ၎င်းတို့တွေကစစ်သားတအုပ်ကိုထပ်မံဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါနထိုးကြီးမြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒရုန်းနဲ့ဘုံးကျဲတိုက်ခတ်တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်မန္တလေးတိုင်းနထိုးကြီးမြို့မြို့မှာကျောင်းမှာတပ်ဆွဲထားတဲ့ကျမ်းပတ်စစ်ကောင်စီတပ်ဖွဲ့ကိုဒရုန်းနဲ့ဘုံးကျဲတိုက်ခတ်ခဲ့တယ်လို့မြင်းစံခဲအမတ်ရှိတရင် NRDF တပ်ဖွဲ့ကပြောပါတယ်နထိုးကြီးမြို့မြို့မှာကျောင်းမှာတပ်ဆွဲထားတဲ့ကျမ်းပတ်စစ်သားတွေကိုမနေ့ကအော်တိုဘားလ3ရက်မွန်းလွဲ2နာရီကမှာရှာဒူဝေါနေပညာ3 fixed wing drone တွေနဲ့ဘုံးသီးရှင်လုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တော်လိုင်းတပ်တွေက drone နဲ့ဘုံးသီးချတိုက်ခိုက်ချိန်မှာအချမ်းမဲ့စစ်သားတွေဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပေမဲ့ပြည်သူ့ကာကွယ်ရေးရဲဘော်တွေထိခိုက်မရှိခဲ့ဘူးလို့အသိပေးထားပါတယ်။ဒီတိုက်ခိုက်မှုကိုမြင်းကျန်ခေအမတ်ရှိတရင် NRDF ရဲ့ drone တပ်ဖွဲ့မြင်းကျန်ခေအမတ်လေးတရင်နဲ့နထိုးကြီးမြို့နယ်ဘက်ကဖားတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကထိခိုက်မှုအခြေအနေကိုတော့ဆက်လက်စုံစမ်းနေတယ်လို့မြင်းကျန်ခေအမတ်ရှိတရင် NRDF ကထုတ်ပြန်ထားပါတယ်။အလားတူမနေ့ကအော်တိုဘားလ3ရက်နေ့မနက်7နာရီခွဲကလည်းမြင်းကျန်မြို့နယ်တပင်းရှေရွာဘုံကြီးကျောင်းမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောတိတွေကိုမြင်းကျန်ခေအမတ်ရှိတရင် NRDF ရဲ့ drone တပ်ဖွဲ့ကရှာဒူဝေါနေပညာ3 fixed wing char drone နေနဲ့ဘုံဒီငါလုံးကျဲချခဲ့ပြီးတိုက်ခိုက်မှုကိုတော့ဆက်လက်စုံစမ်းနေတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုကိုတော့မြင်းကျန်ခေအမတ်တက်ရင်နဲ့နထိုးကြီးမြို့နယ်ပတ်ကဖားတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါလေခင်ဗျာ။ခုဆက်လက်ပြီးစစ်ရေးအရှိန်မြင့်နေတဲ့ပင်လယ်ဘူးမြို့သိမ်းတိုက်ပွဲရင်းမပင်ပြူဟာ42ရဲဘော်များပူးပေါင်းပါဝင်တိုက်ခိုက်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။စစ်ရေးအရှိန်မြင့်နေတဲ့ပင်လယ်ဘူးမြို့သိမ်းတိုက်ပွဲမှာရင်းမပင်ပြူဟာ42ရဲဘော်များပူးပေါင်းပါဝင်တိုက်ခိုက်နေတယ်လို့သိရပါတယ်။အော်တိုဘားလာတွင်ရဲမပင်ခရိုင်အမှတ်28တရင်ဗျူဟာ42ကရဲဘော်တို့ကအတီးပေးဆူထားတာဖြစ်ပါတယ်။စစ်ရေးရှိန်မြင့်နေတဲ့ပင်လယ်ဘူးမြို့သိမ်းတိုက်ပွဲမှာကျွန်တော်တို့ရဲမပင်ဗျူဟာ42ရဲဘော်တွေပူးပေါင်းပါဝင်ဆင်နွှဲတိုက်ခတ်လျက်ရှိပါတယ်လို့ဆိုပါတယ်။တိုက်ပွဲတွင်အောင်မြင်မှုတွေလည်းရသလိုအထူးကြိုက်တွေလည်းရှိတယ်လို့ဆိုထားပါတယ်ခင်ဗျာ။အခုတခါစကားဆရဲ့သကောင်စီရဲ့လိုက်လံကောက်ယူမှုမှာပါဝင်ပတ်သက်ခြင်းမပြုလုပ်ဖို့ရေးပြောက်ကြားတက်တဲ့ဒေါနာစစ်ကြောင်းအတီးပေးလိုက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။စကားဆရဲ့တကောင်စီရင်လိုက်လံကောက်ယူမှုမှာပေါဝင်ပတ်သက်ခြင်းမပြုလုပ်ဖို့ရေးပြောက်ကြားတက်တဲ့ဒေါနာစစ်ကြောင်းကအသိပေးကြေညာလိုက်ပါတယ်။အော်တိုဘားလ4ရက်ရေးပြောက်ကြားတက်တဲ့ဒေါနာစစ်ကြောင်းကဖော်ပြပါတယ်။ စစ်ကောင်စီကပြည်သူလူထုရွေးချယ်တင်ပြောက်ထားတဲ့အစိုးရထံကမတရားအာဏာသိမ်းခြင်းငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့ပြည်သူများပေါ်လက်နက်အားကိုးကအကြမ်းဖက်နှီးမျိုးစုံဖြင့်ဖမ်းဆီးတပ်ဖြတ်ခြင်းပြည်သူလူထုရဲ့အိုးအိမ်စီစဉ်တွေကိုဖျက်ဆီးခြင်းအစရှိတဲ့လူမဆန်တဲ့ရာဇဝတ်မှုတွေကိုနေစဉ်နဲ့အမျှကျူးလွန်နေတဲ့စစ်ကောင်စီကနိုင်ငံရေးထွက်ပေါက်တစ်ခုဖြစ်အတူရောင်ရွေးကောက်ပွဲအားပြုလုပ်ဖို့ပြင်ဆင်နေပြီဖြစ်တယ်လို့ဆိုပါတယ်။မွန်ပြည်နယ်ရင်းမြစ်နယ်အတွင်းမှာရာဇဝတ်မှုတွေကိုနေစဉ်နဲ့အမျှကျူးလွန်နေတဲ့စစ်ကောင်စီကပြုလုပ်ရန်ရှိနေတဲ့အတူရောင်ရွေးကောက်ပွဲကိုအကြောင်းပြပြီးသကောင်စီရင်ကောက်ယူခြင်းကိုရေးမြို့နယ်အတွင်းမှာအတင်းအဓမ္မလိုက်လံကောက်ယူနေပြီဖြစ်ရာအဆိုပါသကောင်စီရင်လိုက်လံကောက်ယူမှုမှာပါဝင်ပတ်သက်ခြင်းလုံးဝမပြုလုပ်ချဖို့ဆိုထားပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မင်းစီဟန်တို့ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။ဒီ UNG မှဆက်လက်တင်နေပါတယ်။စီရေးသတင်းကောက်လုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုလူဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါလေခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2024ခုနှစ်အောက်တိုဘာလ4ရက်နေ့ Radio UNG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်။ကျွန်မကတော့လူဦးမုံပါ။ပထမဦးစွာတင်ပြပေးမယ့်သတင်းကတော့စုမုံနေမြများမှာတည်ရန်စားတာစီမံအုပ်ချုပ်မှုလုပ်ငန်းများနဲ့ပတ်သက်ပြီးတည်ရန်စားတာများလေလွင့်ဆုံးရှုံးမှုအနည်းဆုံးဖြစ်စေရေးပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းဖြစ်ပါတယ်။စုမုံနယ်မြေတွေမှာတည်ရန်စားတာစီမံအုပ်ချုပ်မှုလုပ်ငန်းများနဲ့ပတ်သက်ပြီးတည်ရန်စားတာများလေလွင့်ဆုံးရှုံးမှုအနည်းဆုံးဖြစ်စေရေးပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောပါတယ်။အောက်တိုဘာ2ရက်ပြည်ထောင်စုအဆင့်တည်ရန်စားတာစီမံအုပ်ချုပ်မှုဖွဲ့ရှင်မြင်းဆောင်2024အစည်းအဝေးမှာဝန်ကြီးချုပ်ကပြောပါတယ်။တော်လင်းကာလအတွင်းမိမိတို့စုမုံနယ်မြေများ၌တည်ရန်စားတာစီမံအုပ်ချုပ်မှုလုပ်ငန်းများနဲ့ပတ်သက်၍တည်ရန်စားတာများလေလွင့်ဆုံးရှုံးမှုအနည်းဆုံးဖြစ်စေရေးနဲ့စနစ်တကျရှိစေရို့အတွက်သက်ဆိုင်ရာတိုင်းဒေသကြီးများနဲ့နေမြေစုမုံမှုအခြေအနေလိုက်လိုက်ရောညီထွေဖြစ်စေမိနေလမ်းများကိုစံစားလှုပ်ဆောင်ရမှာဖြစ်ပါကြောင်းဒုမတာစီမံခန့်ခွဲမှုများပုံမထိရောက်စနစ်ကျမှာဖြစ်ပါကြောင်းတည်ရန်စားတာစီမံအုပ်ချုပ်မှုလုပ်ငန်းများဆောင်ရွက်ရာတွင်ဒေသလိုက်လိုအပ်ချက်လေ့လာချက်များကိုစစ်ဆေးပြီး၎င်းတို့အတွက်လိုအပ်သည့်ဤပညာများလုံလုံလုံနှင့်မူဝါဒများကိုတခြားရှင်းလင်းမျှဝေပေးဖို့လိုအပ်မှာဖြစ်ပါကြောင်းအခင်မူဝါဒများကိုစမ်းစစ်သုံးသပ်ပြီးပုံမစနစ်ကြပြီးတာဝန်ယူတာဝန်ခံမှုပိုအားကောင်းသည့်မူဝါဒများပြောင်းလဲပြင်ဆင်သတ်မှတ်သင့်ပါကချိန်မီပြင်ဆင်သတ်မှတ်ကြဖို့လည်းတိုက်တွန်းလိုပါကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်မြန်မာရင်းသားမကကဘာတွင်မှရှားပါးလာသည့်စင်တော်ဝါများကိုလည်းထိမ့်သိမ်းရရှိသည်များသိရှိရပါသဖြင့်စနစ်တကျစီမံဆောင်ရွက်ကြစေလိုပါကြောင်းတရားစတာလုပ်ငန်းများစီမံခန့်ခွဲရာတွင်ဒေသခံများအတွက်အဆင်ပြေစေမိနည်းလမ်းများဖြစ်စေဖို့စနစ်ကြဖို့ဝင်လင်းမြင်သာမှုရှိဖို့အင်မတန်ရေးကြီးကြောင့်ဝန်ကြီးချုပ်ကထပ်လောင်းပြောပါရယ်စီဝေးတို့ကာကွယ်ဝန်ကြီးဌာနပြည်ထရေးနှင့်လူမှုကြီးကြေးဝန်ကြီးဌာနစီမံကိန်းဗန္ဒာရေးနှင့်ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနလျှက်စစ်နှင့်စွမ်းအင်ဝန်ကြီးဌာနနှင့်တရားစတာနှင့်သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတို့မှအတွင်းဝင်များကိုယ်စားလှယ်ဖွဲ့ဝင်များပြည်ထောင်စုဝန်ကြီးချုပ်ရုံးမှအတွင်းဝင်နှင့်ရုံးဖွဲ့များပြည်ထောင်စုအဆင့်တရားစတာစီမံအုပ်ချုပ်မှုဖွဲ့၏အတွင်းရေးမှုရုံးဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရယ်ရှင်မြူသားညီညီအစိုးရလျှက်စစ်နှင့်စွမ်းအင်ဝန်ကြီးဌာနမှစက်သိန်းပေါင်း350မတိပေးမှုနဲ့ကံကောမြွေရဲတရှိ360ပြီရှိသောတရားတစင်းအားပြန်လည်ပြင်ဆင်ပေးနိုင်ခဲ့တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။မြူသားညီညီအစိုးရလျှက်စစ်နှင့်စွမ်းအင်ဝန်ကြီးဌာနမှစက်သိန်းပေါင်း350မတိပေးမှုနဲ့ကံကောမြွေရဲတွင်ရှိပေ360ရှိသောတရားတစင်းကိုပြန်လည်ပြင်ဆင်ပေးနိုင်ခဲ့တယ်လို့အောက်တိုဘာ4ရက်မှာကံကောမြွေရဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအတည်ပြုထုတ်ပြန်ပါတယ်။ဝခမုံတိုင်းကြောင့်ပျက်စီးသွားတဲ့ကံကောမြွေနယ်တွင်ရှိပေ360ရှိသောတရားဒဇင်းကိုပြန်လည်ပြင်ဆင်ရန်ကြိုးစားခဲ့ကြရာထူထောင်ပြုပြင်ရန်လိုအပ်တဲ့ရမုံငွေကိုဒေါ်ရင်မင်းလာ၏ကုညီတောင်းခံပေးမှုကြောင့်မြူသားညီညွတ်အစိုးရတရားစစ်နှင့်စွမ်းအင်ဝန်ကြီးဌာနမှစက်သိန်းပေါင်း350မတိပေးခဲ့တယ်လို့ဖော်ပြပါတယ်။ဒါအပြင်ခီးသွားပြည်သူနှင့်ကာသမားများ၏အလူငွေဖြင့်၎င်းတရားအပြန်လည်ပြင်ဆင်ပြီးဖြစ်ကြောင်းကာစီများလည်းဖြတ်တန်းသွားလာနိုင်ပြီဖြစ်ကြောင်းအသိပေးဖော်ပြပါတယ်ရှင်။အောင်မွေးနဲ့ပြန်လာတဲ့ကုရော့တိုက်ပွဲဝင်ရဲဘော်တွေကိုဂုံးပြုချီးမြှင့်ဝေပေးအပ်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ဂိုင်းတိုင်းပူဒလင်းမြို့နယ်ကုရော့တိုက်ပွဲမှာစစ်ကောင်စီစစ်ကြောင်းကိုချေမှုန်ပြီးအောင်မွေးနဲ့ပြန်လာတဲ့ရဲဘော်တွေကိုအလေးပြုပြီးဂုံးပြုခဲ့ကြသလိုချီးမြှင့်ဝေတွေလည်းပေးအပ်ခဲ့တယ်လို့မြို့သားညီညွတ်အစိုးရပြည်သူ့ကာကွယ်ရေးတပ်မတော်ရမပင်ခရိုင်တရင်35 People's Defense Army ကပြောပါတယ်။ကုရော့မှာအောင်မွေးကြီးကြီးယူပြီးပြန်လာတဲ့ရမပင်ခရိုင်တရင်ကရှေ့တန်းထွက်ရဲဘော်တွေကိုနောက်ချန်ရဲဘော်တွေကဂုံးပြုတဲ့အနေနဲ့အလေးပြုခဲ့တယ်လို့တရင်မှုကလည်းဂုံးပြုစုချင်းမြင့်ဝေတွေပေးအပ်ခဲ့တယ်လို့ဆိုပါတယ်။ People's Defense Army တရင်ကရဲဘော်တွေအနေနဲ့စကိုင်းတိုင်းသာမကအခြားစစ်မျက်နှာတွေမှာလည်း Federal Democracy ရရှိရေးဆီယနာရှင်စနစ်အမြင့်ဖြတ်အခြေမုံရေးတိုက်ပွဲဝင်နေတယ်လို့လည်းအသိပေးထားပါတယ်။တော်လိုင်းအောင်မြင်မှုအတွက်ကျွန်တော်တို့တရင်ကရဲဘော်တွေဟာအများကြီးတူအသက်ပေးတိုက်ပွဲဝင်နေကြတာဖြစ်တဲ့အတွက်ရ ရဲဘော်တွေရဲ့အသက်အန္တရာယ်ကင်းရှင်ရဲ့ကြီးကားအုပ်ထုံနဲ့ကြီးကားအင်ဂျီတွေလိုအပ်နေတယ်လို့ People's Defense Army ကဆိုပါတယ်။ဒါကြောင့်မိဘပြည်သူများအနေနဲ့ကျွန်တော်တို့တပ်ရင်ကိုမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနကတဆင့်ထောက်ပံ့ကူညီနိုင်တယ်လို့တပ်ရင်လူမှုကွန်ရက်စာမျက်နှာကနေလည်းတိုက်ရိုက်ကူညီနိုင်တယ်လို့ရမပင်ခိုင်တရင်35ကထပ်ပြီးအသိပေးထားပါဗျ။ပြည်သူတွေတောင်းတလိုလားတဲ့ဆီယနာရှင်စနစ်အမြင့်ဖြတ်ချာရှုံးရင်းနဲ့ Federal Democracy ပြန်လည်ရရှိရေးရမပင်ခိုင်တရင်ကရဲဘော်တွေတက္ကူပဒါနမထားပဲဆက်လက်တိုက်ပွဲဝင်သွားမယ်လို့ကြေပေးထားပါဗျ။ဘုဒ္ဓလင်မြို့နယ်ကုတော်ရွာရဲကင်းစခန်းကနေဘုဒ္ဓလင်ကိုပြန်လာတဲ့ခမရ136တပ်ကဗိုလ်မှူးကျော်တဲ့ဦးဆောင်တဲ့ခမရ136ခမရ339ခမရ16ခလိုက်ရနှစ်နှစ်ကိုစတဲ့တက်တွေက85ဦးပါစစ်ကြောင်းကိုစီပါရွာနောက်တောင်ဘက်မှာပြည်သူ့ကာကွယ်တပ်မတော် PDF နဲ့ပူးပေါင်းတက်တွေကစက်တင်ဘာ30ရက်နေ့ကစောင့်ကြိုတိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်က33ဦးသေဆုံးပြီးဗိုလ်ကြီး2ဦးပါစစ်သုံးမန်း43ဦးဖမ်းဆီးနိုင်ခဲ့ပါတယ်ရှင်။ကောင်းလင်းမြို့နယ်တွင်စစ်ကောင်စီလေးချောင်းတိုက်ခတ်မှုဆိုးရွားစွာခံခဲ့ရသောကျေးရွာမှစစ်ပေးရှောင်းများအတွက်အုပ်ချုပ်ရေးဖွဲ့ဝင်များမှလူရှင်များကိုစားစံစီပဲများထောက်ပံ့လူဒဏ်နဲ့တရင်ကိုလည်းတင်ပြပေးပါမယ်။စတမလ30ရက်နေ့တွင်စကောင်စီ၏လေးချောင်းမှပုံကျဲတိုက်ခတ်မှုကြောင့်ကျောင်းရုံထိတ်လန့်စွာထွက်ပြေးတင်းရှောင်နေကြရတဲ့စစ်ဘေးသင့်ပြည်သူများအတွက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်များကော်လင်းမှစစ်ဘေးရှောင်ပြည်သူများရှယ်နေရများသို့လိုက်လံကူညီထောက်ပံ့လျက်ရှိကြောင်းသိရပါတယ်။ကျွန်တော်တို့တက်နိုင်ဆုံးပြည်သူတွေရဲ့အခက်အခဲကိုပြေလည်အောင်လိုက်လံကူညီဆောင်ရွက်ပေးနေပါတယ်။ပျက်စီးထိခိုက်တာတွေလည်းများသလိုဘလောက်ထိကြောက်ရွံ့နေမလဲဆိုတဲ့ပြည်သူရဲ့ခံစားချက်ကိုလည်းကိုချင်းစားပါတယ်။ပြည်သူတွေကိုလည်းလုံခြုံရေးအသည့်အတည်နဲ့ဘေးကင်းလုံခြုံစွာနေပေးကြဖို့တောင်းဆိုပါတယ်လို့ကိုကြီးထောက်ပံ့ရေးတွေလိုက်ပါဆောင်ရွက်နေသူမြို့နယ်ဖွဲ့ဝင်တို့မှပြောပါတယ်။လူရှင်များမှလူဒန်းလာသောစံစီပဲများကိုအော်တိုမလာနေ့ရက်နေ့ကစတင်ပြီးလိုက်လံကိုကြီးထောက်ပံ့ရရှိပြီးလုံးစုံပြီးစေးမှုမရှိသေးကြောင်းလည်းသိရပါတယ်။အရင်ကသတင်းတွေမှာပဲကြားခဲ့မြင်ခဲ့ရတာခုမျက်မြင်ကိုရဲကြုံတော့ကိုဟာကိုအသက်ရှင်လျက်ရှိပါအောင်မလားတွေးမိတယ်။နေရတာလည်းမလုံခြုံတော့ဘူး။ခေါင်းပေါ်ကအတန်ကြာတိုင်းကြောက်နေမိတယ်လို့စပေးတန်းရှောင်လာသူပြည်သူတို့ကဆိုပါတယ်။ကောင်းလင်းမြို့တွင်စစ်ကောင်စီ၏လေးချောင်းမှပြီးခဲ့သည့်စက်တင်ဘာလတွင်၃ချိန်တိုင်တိုင်တိုက်ခိုက်ခဲ့မှုကြောင့်ရဲသားပြည်သူ9ဦးသေဆုံးက10ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒါ့အပြင်ကောင်းလင်းမြို့နှင့်9မိုင်ခန့်ဝေးတဲ့ဝန်တုံမြို့ရှိစစ်ကောင်စီတရင်ခမာရ111မှာစက်တင်ဘာ29ရက်နေ့မနက်တွင်ဟာဝဇာဖြင့်ပြစ်ခတ်မှုကြောင့်စိန်တော်အလဲစုရွာများသို့ကြားရောက်ပောက်ကွဲပြီးမြို့သားတအုပ်မြို့သမီးတအုပ်သေဆုံးခဲ့ရက3ဦးဒဏ်ရာရခဲ့ကြောင်းသိရပါတယ်ရှင်။လူတော်လေးကာလာတွင်သေဆုံးခဲ့ရသည့်ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှ 9,932 ဦးထိရှိလာတဲ့တရင်ကိုလည်းတင်ပြပေးပါအောင်မယ်။ဂျမစီအုပ်စုကြောင့်လူတော်လေးကာလာတွင်သေဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှ 9,932 ဦးရှိလာတယ်လို့ဆိုပါတယ်။ဂျမစီအုပ်စုနဲ့၎င်း၏လက်ပါစီများကြောင့်လူတော်လေးကာလာတွင်သေဆုံးခဲ့ရသည့်ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှ 9,932 ဦးရှိခဲ့ပြီဖြစ်တယ်လို့ AABB ကဖော်ပြပါတယ်။ဂျမစီအုပ်စုဟာနေမျိုးတွေမှာရဲသားတွေကိုစီးရဲပြစ်မှတ်ရဲသားပြစ်မှတ်မခွဲခြားပဲဖမ်းဆီးတပ်ဖြတ်မှုများရန်တပ်ပြစ်ခတ်မှုများနဲ့ဆေးအားစုမှုများကျူးလွန်လျက်ရှိပါတယ်။ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း 19,509 ဦးရှိပြီးအဲ့ဒီထဲမှာ 11,011 ဦးမှာထိမ့်သိမ်းခံရဆဲဖြစ်ကထိမ့်သိမ်းခံရသူများအနက်မှ 9,481 ဦးမှာထောင်ထဲချမှတ်ခံထားရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနေ့ကအော်တိုဘားလ5ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နဲ့တောင်ပိုင်းဒေသတွေမှာလည်းတောင်အနောက်တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပရီပင်လယ်ပြင်တို့မှာမုတ်တုံလီအားအသင့်တင်ရှိနိုင်ပါတယ်။မုတ်တုံလီဟာအိန္ဒိယနိုင်ငံအလယ်ပိုင်းကနေဆုတ်ခွာလာနိုင်ပါတယ်။မုတ်တုံလီပီယာနဲ့မြောင်းနှံဟာအိန္ဒိယဘင်္ဂလားနယ်စပ်မှာတောင်မြောက်တန်းဆက်လက်တည်ရှိနိုင်ပြီးမုတ်တုံလီပီယာနယ်စပ်တစ်ခုအတွင်ဖြစ်ပေါ်လာနိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းနဲ့ကချင်းပြည်နယ်တို့မှာနေရာအနှံ့ပြား၊မွန်ပြည်နယ်၊ AR တိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်း၊မန္တလေးတိုင်း၊မကွေးတိုင်းနဲ့နေပြည်တော်တို့မှာနေရာကျဲကျဲနဲ့ကြံပြည်နယ်နဲ့တိုင်းတို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းနဲ့ကချင်းပြည်နယ်တို့မှာဒေသအလိုက်မိုးကြီးနိုင်တဲ့အတွက်ရေပြေးမြေပြိုပြီးသတိပြုနေထိုင်စီလိုပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလေဟာအနောက်တောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်ထိတိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောရစီများခင်ဗျာခုတကတော်လိုင်းကပြအစီအစဉ်မှာမိုးမြင့်ရဲ့ရေးဖွဲ့ထားပြီးမေဦးမိုးခန်းစားရွတ်ဖတ်ထားတဲ့ကျွေလွင့်ကျဲတို့တန်းချင်းဆိုတဲ့တော်လိုင်းကပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်
ွေလွင့်ကျဲသို့တန်းခြင်းမနှက်ဖြံရဲ့အခင်းအကျင်းတွေထဲနေကြပြောက်သွားခဲ့ရတာငါတို့မှာဖြေမစင်နိုင်စွာပေါ့ညီမလေးတကယ်ဆိုရင်နင်ကနင့်အသက်နဲ့အသက်တွေကိုဆက်ပေးခဲ့တဲ့ဂယုနာနဲ့ပြောတဲ့လက်ပိုင်ရှင်ပြန်တန်းခြင်းရဲ့ဟိုးတစ်ပတ်စီကလေဆံကိုတွန့်တိုက်ထိုးခွင်းရင်ရဲရင်လင်းရုံတကောင်လိုအတောင်ပံတွေကိုဖွင့်နေမရက်မနာခရီးနှင်ခဲ့တာတွေမုံတိုင်းတွေဆဲသွားတဲ့တနေ့အဲ့ဒီကောင်းကင်နေရာမှာဖန်မီးအိမ်လေးတစ်လုံးနဲ့နေအမီနာမကိုမော်ကွန်ကမီးထိုးလို့ငါတို့နှလုံးသွင်းနဲ့ချိတ်ဆွဲပေးထားပါမယ်ညီမလေးတန်တရားအဆက်ဆက်မှာညီမလေးလင်းလက်တော့ပနိုင်ပါစေမောမင်းရန
်ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News ဒိုင်းနာဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာခူးရယ်ကကရင်နီကရားဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဘောမဖက်စီလောပလီတမှုပဲစင်ခုညာရင်နရေဒီယိုအန်ယူဂျီတနွေကိုအရိကြာရင်နဟိစုထေလူပဲစင်နာကရလင်းငိုးနပဘာမာခူရယ်နပရေခလူလရိကြာရင်နမှာလက်ခင်းမြကျူစင်ဖရလူမြင့်တက်စစ်တဖဲအငင်ကော်မတီ KNEC ရင်နရောအပုံမူနီတလက်ခင်းမြကျူစင်ဖရလူမြင့်ဆူလီဟိုဒူကူပတာမာဘိုအရိကြာရင်နဟိစုထေလူပဲစီပါလက်ခင်းမြကျူစင်ဖရလူမြင့်တက်စစ်တဖဲအငင်ကော်မတီ KNEC ပတ်ရီနီဒီဖုန်ထအလေးပုံမူစင်နီတလက်ခင်းမြကျူစီဖရလိုမြေကွန်ပျူတာဆူလီဟိုဒူတဘုံပွဲတတရီယနာမဘက်စတန်ပါလေနီရှင်နာတာငီယင်အမေနီတူဘေစိမကေဗီမူဆေခါလီဖုန်ဟိနာမစင်ငီနီတူဘီတတရီကူယနာမလက်ခင်းမြကျူစီဖရလိုမြေတက်စစ်တဖန်ညကော်မတီကူအိုအဘေစင်နာတတရာခုတဟေစီကရင်ပြည်တပါတီအိုဘဟုကော်မတီတဟေစီနာတဆော့ပူဆော့ပေအဒူခုစီအိုပါဟျာချာတူနီတီဟိနာမစင်ငီနီဒီနာတရီတေကြယနာဘေNUG ခွေတုတ်လျငင်မဘူနာဂယာလီ KIEC တုတ်လျငင်မဘူစီမံပရောဂျက်နီတူပွင့်နေထဥပဒေအတူကူစီအငင်အပုံမူနီတီတသစ်တက်ဖက်တဲဆူအရီကြာရင်ဟိဆူထီလူပဲစီပါထရလူမီစီတောပရောဂျက်နီဂျီအငင်ခွေတုတ်လျငင်ပြကြခုမဘူနာဂယာလီ KIEC တုတ်လျငင်မဘူစီမံပရောဂျက်နီတူပွင့်နေထဥပဒေအတူကူစီအငင်အပုံမူနီတီတဆူပွင့်နေထတဲ့ဆိုရင်နာမအနာနီရီနေရှင်နယ်ဝီနာစက်တင်ဘာလဲရှင်နာစီယုံငီအတနီတူဘေရှင်နာတာငီဟိနမစင်ငီနီတူဘေတဲ့ဆိုရင်နာမစကိုင်းမကွေးတနင်္သာရီနာကရလီကေအိုင်စီခါလီဂူနုအမေနီဒီတေမေဗီမအတူဥပတိအဒူခုစီယငီဘေတေမေကူရင်နာမဒီနီတီတတိချက်တင်းညာဥပတိအရိကြစီလက်ကျွနီတီတဲ့ဆိုရင်နာခဲမေတာတိတူပေရာပဲနီတီငီမေမမီဒီယာနီတူဖုနာရောအမေနီကတူဖုနုထတိကိပလောကျေဖရာကြာခုဒူဦးတေဝီနာရောရှာချာဟေဘေတနိကြဒီနာဘရေဘေတေဆုလူငေခါလိကူယင်နာမာအန်ယူဂျင်တိုကလျငေဖရာကြာခုမဘူအိုဥပဒေအတူခုဆေရှင်နာတဖရေ IEC တိုကလျငေဖရာကြာခုမဘူအိုဥပဒေအတူခုရှင်နာလူဖရေနာ MO ယာနီဒီရှိဖရေစီရှာချာတူနီဒူဖုန်ထတေဆုဆရာယင်နာမာ CDM ဥပဒေအတူခုစီယင်နာရောအိုက်ဆုဆရာတာနီဒူဖုန်ဟေနာမာစင်ငေနီဒီနာတရီတေကြာယင်နာဘရေအလေးဖြစ်ဖြစ်ထူနီကြဒီစီပရိုအသွနီဒူခုညာစက်တင်ဘာလဲအငင်းဆူရှိယူနာမပရမီဂျီဖူကလီမန်စီယူနာရောတခြားတဲ့ပါညစ်ချီကီရီအငင်းအလေးမဖြစ်ကန်နီဒူဖရလူမြင်အခွာရာယင်းနူ BKPF အပလောမူယူနာရောအဒီလူထေနီဒူအရီကြာယင်းနူဟေဆူထီလူပဲစီပါအလေးဖြစ်ဖြစ်လူနီဒူစီပရိုအနာနီရီနေရှင်နာတနာဖေဖော်ဝါရီလတငင်းအသွနီဒူဘေအနာနီရီနေရှင်နာလူနာစက်တင်ဘာလဲအငင်းဆူရှိယူနာမကီယာလီကေအခုပြမင်ချီဖူကလီမန်အပလောမူစီနာရောတခြားတဲ့ပါအငင်းထီကေရီအငင်းအလိမပြင်းနီဒီဖရလူမြအခွာရာစီနုထီကေဖူစီလေးစင်ညဘန်နီဂျီအငင်းတတူချာထူချာနီဒီကီယာလီကေထီကေဖူဟယ်ရီပလော့ချီယနာရောအန်တီထီနီဂျာဒီမီလာအရီကြဖွေးနာပရေကီယာလီကေကူယနာမှာအဖြစ်ဖေလူနီဂျာဒီဇီပရိုနာအထသူနီဒူခုညာစက်တင်ဘာလဲအငင်းဆူရှိယင်းနုပြမင်ချီဖူကလီမန်စီနာရောအမေဆန်နီဂျာဒီတော်ဖူဆူဖူထီကေဖူနာမောနီဒူဟောအဖရညာယေနာနီရှေဖူနာထလေးကလောက်တော့ဖာယီနီဂျာဒီတခြားတဲ့ပါ ဖရတရေဆုရှိနာဆုဖရယင်းနအစနိကြတိဟိနမစင်ငိနိတေတခြားတဲ့ပါယင်းနမထုထေနိဂျူသရိနီယေနာဒါဟုဖုနထအလိခေတာနိဒနာကစဖိုယနာမအိုနိတုသရိဆုယေညုရှိနာညီဟုဖုနခေတဆော့ဘူးဆော့ပဲခါလိယင်းနမအပြိနိကြတိညာရှိနာညီမေဟိယင်းနမနီရိညုယေလူရှိနာညာမေတရှိရှိခါလိစီယင်းနမရှိနာဆုမေနာဆုလေဟိုစီယင်းနမနီရှိနာဆုဟိုယင်းနအပေပြည်ကန်နိကတိဖုန်အဒီလူထေနိကလေးရင်နာပဲတခြားတဲ့ပါကူရင်နာမှာကလီမတ်တကီရင်နာလို့အစနိကတိစီရီနာညာရဲ့လို့ဖုန်ထအစီလိုချေရင်နာမှာဆူရှင်လာတူဖူကစဖော်ရင်ဆူဖူပေနိကတိဖုန်အခဲ KNDF PDF KE ရင်နာမှာအတာနိကတိဆူရင်နာညာရှိလို့ဖုန်အဟိနာမှာစင်ငိနီဒီနာပဲအလေးပူနီနီဒီတီကေဖူစီနာမတနီဒီခွန်ညာအိုနီဒီဟောတရဲ့ဆူရှိနာတဖရဖုနာဟောအဒီလူထင်းနီကြလူဖူရဲ့ဟိနမစင်ငယ်နီဒီနာတရီတိကြရင်နာပဲဖရမေဂျီဖူကလီမားကောက်စီစီမီလာအရီကြရင်နုတေပေါ်ရှာအိုနီဒီထဆူဘဲနီဒီမီလာအရီကြအငင်းအမေလူနီဒီဖရဲတီစာတိုက်ဘုတ်ဝက်ဆိုက်အရီကြရင်နုဟေဆူထေလူပဲစီပါအဲနီဒီနာဖရဲတီစာတိုက်ဘုတ်ဝက်ဆိုက်ရင်နာမတပိုင်ခုလောပလီစီအိုအိုက်ဆူဆာမေနီဒီနာအိုက်တီသစီတဲ့ဖဲပွနထညာတီကေဖူဆူလေဖူစီနာရောတခြားတဲ့ပါငေအစီမေထီနီဒီဖွနထဘေးအော်တိုဘာလေတငေးရင်နအဘုံမူမေထီနီကြတိဟောဖေယတီစာတိုက်ပဝက်ဆိုက်ဖွနဟိနမစင်ငေနီဒီရင်နာပဲဘေးဝက်ဆိုက်ကူရင်နာမှာကလီမတ်ကောင်စီဖရချာကူမဘူကူအိုမီလာအရီကြစီတမေဖူအရီကြစီနာတခြားတဲ့ပါမီလာအရီကြစီနာမှာဘေးဝက်ဆိုက်နဲ့တတူလီလေစီပဲပဲတရားရုပ်စီပဲပဲစူချစ်ဘဲနီဒီအငဲ့တရီတရားမနီနီဒီဖုန်အဟိနမစင်ငီနီဒီနာပဲယောကူမီလာအရိဂျာစီတုတူဒေါ်ကူအရိဂျာစီနာမစူချစ်ဘဲနီဒီအငဲ့အကျူရတာထရနီကြတူပရိုဂရမ်စီဖုန်ထသစ်တဖဲဟယ်ရီဂျဲပူစီနော်ယူဘဲနီချေအငဲ့အကျူရတာနီဒီဖုန်အဟိနမစင်ငီနီဒီနာပဲအဘေစနာကလီမတ်ကောင်စီအရိဂျာစီနာမနန်စီဒီအမ်တမေဖူစီနစူချစ်ဘဲနီဒီတုတူပစူနီဒီအရီကျာစီလေဦးနီဒီခါလီစီနာမှာလေးစင်းညတအငိဖရဲတီစာတိုက်ပုတ်ရင်တော့အဖြစ်ပါနီဒီသိမေဖုနဟိနမှာစင်ငီနီဒီရင်တာပဲအလေးစုဟန်နီဒီကလီမတ်ကောက်စီမီလာအရီကျာစီနဘေထူနီဒီစီဓာတ်စုစင်ငီနီဒီတခြားတဲ့ပါအပလော့မူနီလိုစီဖုနထတခြားတဲ့ပါအထူးနီကြတဲ့အရှိကဲကူရင်နာမှာအလီနီနီဒီအရီကျာစီနအဘေစနာတိုကလီအငိအစီမေမမေတျာနီဒီပါဖုနထနွေဘဲနီတဲ့ငေတရီတရာမနီနီတူဖုန်ဟိနမစင်ငီနီတီနာပဲအဲနီဒီနာဖရဲတီစာတိုက်ပဝက်ဆိုက်ရင်နာမှာကလီမဲအပလော့မှုဆရာလေးဖြစ်ဖြစ်လူနီဒူစီပရနာအခဲအစီမဲထင်နီတူဖုန်ထခုညာအစုခဲရင်နတခြားတဲ့ပါငေအဒက်ဆူစင်ငီနီကြတူဟောတီကေဖူစင်နီလိုဖုန်ထအနာနီရီနီရှင်နာလူနာဂျန်ဝါရီလနီရှင်နာဒါငီရင်နပကကေတင်ကန်းညီနောင်ခါလီရင်နကောပရာတခြားတဲ့ပါအပလော့မှုစီရင်နာရောအခေတာဘဲနီကြတဲ့ကလီမတ်ကစပေါ်ရင်နာမှာအနီနီဒီမီလာအရိကြပင်ဖရဲတီစာတိုင်ပုံနဲ့တတုတ်ဖုန်ဟိနမှာစင်ငီနီဒီနာပဲခုညာရှုခဲရင်နာမှာအဲနီဒီနာဖရဲတီစာတိုင်ပုံကိုတစစ်တဖက်ပြချက်စီရင်နာရော PDF အပလော့မှုစီတခြားတဲ့ပါအပလော့မှုစီနာဖရဲချကူမဘူလော့ပလီစီအိုအမီနီဒီစီတန်တမဖူစီလော့ပလီအစီမေပလော့ဂျီပရိုနီဒီလူဟိနမှာစင်ငီနီဒီနာတရီတေကြရင်နာပဲကိုညာဟိဆုထီလူပဲစီရေဒီယိုအန်ယူဂျီတနွေကိုရီကြရင်နာမှာထူနီကြဒီဘေဟော့နီတာနီတူပွားမှုဖက်စီလော့ပလီအိုမိုဒရာတွေ့ရသက်ဆယ်နီလော့တူပွားနတဖရပါနီတေပွီတတူရီ
အဲ့တော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထားပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz နဲ့ဓာတ်ရိုက်ဖမ်းယူနိုင်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းမှချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်။အရေးတော်ပုံအောင်ရပါ